ရခိုင်ပြည်နယ်ဘူးသီးရောင်မြို့နယ်ကကျေးရွာတချို့ကနေအစ္စလမ်ဘာသာဝင်တချို့ဟာအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဆက်လွတ်ထွက်ခွာနေဆဲဖြစ်တဲ့အကြောင်းရခိုင်အစိုးရကပြောပါတယ်။အစိုးရဘက်ပိုင်းကဒီလိုထွက်ခွာသွားတဲ့သူတွေကိုသူတို့တောင်းဆိုတဲ့အချက်တွေဖြည့်ရှင်းပေးမယ်ဆိုတဲ့အကြောင်းအမျိုးမျိုးဖြောင်းပြခဲ့ပေမဲ့တစ်ဖက်နိုင်ငံကပဲကိုယ်သဘောနဲ့ကိုယ်သွားရောက်ဖို့သာစိတ်ထက်သန်နေကြတယ်လို့လည်းပြောပါတယ်။လက်ရှိအချိန်အထိဒီရွက်ပိုင်းအတွင်းမှာတင်ခတ်မှန်းကြီး2000နီးပါးထွက်ခွာသွားတယ်လို့အာဏာပိုင်တွေကပြောပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မိခကသတင်းပေးပို့ထားပါတယ်ရှင်
။ရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့မွတ်စလင်ကျေးရွာသားအချို့ဟာပြီးခဲ့တဲ့စက်တင်ဘာ26ရက်နေ့တည်းကနေအခုအောက်တိုဘာလအစအထိအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုဆက်လက်ထွက်ခွာနေကြဆဲဖြစ်ပါတယ်။ဒီလိုထွက်ခွာသွားတဲ့လူတွေကိုအာဏာပိုင်တွေဘက်ကလူခွင့်ရေးကော်မရှင်ကမ္ဘာ့ကြက်ချိန်ကြီးစရဲအသင်းဖွဲ့တွေနဲ့တွားရောက်တွေ့ဆုံကမတွားဖို့ဖြောင်းပြမှုတွေလုပ်ပေမဲ့ဆက်လက်ထွက်ခွာသွားနေကြဆဲရှိတယ်လို့ရခိုင်ပြည်နယ်အစိုးရအတွင်းရေးမှူးဦးတင်မောင်ဆွေကပြောပါတယ
်။ရခိုင်ထွက်သွားတာတော့ဒီလောက်ဆိုရင်တော့2000ကျော်လောက်ထွက်သွားပြီ။ကျွန်တော်တို့ကတော့တွားတွေ့ရတာမှဒီလိုတွေမဟုတ်ဘူးဒီနိုင်ငံကဖြစ်ချင်တဲ့အဖွဲ့ကြီးအခုကဒီမွတ်စလင်ရမ်းမီးရဖိုင်လည်းပါတယ်တော့ဘလီစီယာတွေလည်းပါတယ်ဟိုလူခွင့်ရေးကော်မရှင်အဖွဲ့တွေလည်းပါတယ်အဖွဲ့မျိုးစုံပေါ့နော်ကျွန်တော်တို့ကကြီးရဲ့ခရိုင်ညွန့်နယ်အဲအဖွဲ့လေပါတယ်ဒီဘာဖြစ်လို့သွားလဲသွားမေးပြထမအဲ့ကဒီဘက်မှာလဲလိုအပ်တာတွေကိုလဲအကုန်လုံးဒီမှာဖြည့်ဆည်းဆောက်ရေးပေးနေဖြစ်တဲ့အတွက်အဘာလိုအပ်လဲသူတို့ကတော့ဟိုဘာမှမလိုအပ်ဘူးသူနေနေတော့ဒါဟိုဘက်ကနေပြီးတော့ပုတ်ဆက်ပြီးတော့ခေါ်တဲ့အတွက်ဒါသူတို့သွားမယ်နော်အဲ့တော့နောက်တစ်ခုကလဲအကြောင်းပြတာတော့ရေခါနေတယ်ပေါ့လေအဲ့ဒီလိုလဲအကြောင်းပြတာတခုရှိပါတယ်အဲ့တော့ဟိုဘက်ကလဲဆက်လက်ကြည့်ပါဆိုလို့ရှိရင်ခေါ်တယ်ဆက်လီဟိုဘက်ကနေပြီးတော့လှုပ်ပြတာဖြစ်တဲ့အတွက်သူတို့ဘက်ကတော့အကုန်လုံးတန်ဟိုမဖြစ်မနေသွားရမှာပါပဲအတော်ရခကြလို့ကတူညင်းမိကြတော့ပုတ်ဆက်ပြီးတော့ပြောရပါတယ်ကျွန်တော်တော့ပါပါပြီဆိုတော့အတင်းအဓမ္မနဲ့တော့ကျွန်တော်တို့လောက်တာမဟုတ်ဘူးဒါသူ့အနေနဲ့သူဒါသူတို့ဆွေမျိုးတွေရှိရပဲကိုပဲဒါပြန်သွားတဲ့သဘောပ
ါဒီလိုထွက်ခွာသွားတာမှာအကျန်းဖက်ပရိပက္ခတွေကြုံခဲ့ရတဲ့မောင်တော်ဒေတာပြင်အကျန်းဖက်ခံရခြင်းမရှိတဲ့ဘူးသီးရောင်နယ်မြောင်းဦးဘက်ကအစ္စလမ်ဘာသာဝင်တွေပါထွက်ခွာသွားမှုတွေရှိနေတယ်လို့ဦးတင်မောင်စီကပြောပါတယ်အာနာပိုင်တွေဘက်ကအတင်းအကျပ်သွားရောက်ဖို့တိုက်တွန်းတာမရှိသလိုတားမြစ်ခြင်းလည်းမရှိဘူးလို့လည်းပြောဆိုထားပါတယ်တမရော်ဘက်ကလည်းတမရော်ဘက်ကလည်းကျမရဲ့အတွက်စောင့်ရှောက်မှုတွေပါလုပ်ပေးနေတယ်လို့အရေးပေါ်တားဖွာလာမှုအတွက်ပါလှုပ်ဆောင်ပေးနေရတယ်လို့ဦးတင်မောင်ဆွေကပြောပါတယ်။နိုင်ငံတကာအတိုင်းဝိုင်းကတော့ရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်ကျေးရွာသားတွေဟာမြန်မာအာဏာပိုင်တွေရဲ့ရရက်ဆက်ဆက်နှိပ်ကွပ်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးနေကြရတယ်လို့အစင်တစိုက်ပြောဆိုနေကြတာဖြစ်ပါတယ်။ဒါပေမဲ့မြန်မာနိုင်ငံတော်အတိုင်းမင်ငန်တော်ဆန်းစုကြည်ကိုရိုင်ကစစ်တပ်ကိုလုံထုံးလုံးပြီးပေါင်အတွင်းမှာပဲလှုပ်ဆောင်ဖို့ညွှန်ကြားထားပြီးစစ်စင်ရေးတစ်ခုလုံးကိုလည်းပြီးခဲ့တဲ့စက်တင်ဘာ5ရက်နေ့ကနေစပြီးရပ်ဆိုင်းလိုက်ပြီးဖြစ်ပေမဲ့ဘာကြောင့်အခုလိုဆက်လက်ထွက်ခွာနေသလဲဆိုတာကိုနားမလည်နိုင်ကြောင်းစက်တင်ဘာ19ရက်နေ့ကတန်တမန်တွေကိုတွေ့ဆုံချိန်မှာရှင်းလင်းပြောကြားခဲ့ပါတယ်ဒီလိုထွက်ခွာသွားတာနဲ့ပတ်သက်လို့ဦးတင်မောင်ဆွေကတော့နောက်ွယ်ကနေကြိုးကင်မှုတွေရှိနိုင်တယ်လို့အခုလိုတုံ့တက်လိုက်ပါတယ်
။သူတို့တွေကဒီဘာသာတရားနဲ့သူတို့အုပ်ချုပ်တာဖြစ်တဲ့အတွက်သူတို့ကမိနိုင်မဲ့လုပ်တယ်သူတို့လူတွေအားလုံးကအထက်ကနေတော့ဒီတိုင်းမဲ့ပြီးဒီတိုင်းမဲ့လုပ်တယ်သူတို့ကဟိုဘက်ကနေပြီးတော့အကုန်ပြန်လာခဲ့သူဆိုတာဖြစ်တဲ့အတွက်အကုန်ပြန်လာတာပဲသူတို့ကအေးအေးဆေးဆေးပဲဘာမှဟိုကျွန်တော်ဘလို့ပဲထောင်းပြထောင်းပြမရဘူးလေ။သူတို့နောက်ွယ်နေကြိုးကင်နေတဲ့အဖွဲ့တွေပေါ်ပဲဟုတ်ကြည့်တယ်အဲ့အဖွဲ့တွေကပဲသူဘလို့ plan နေရှိလဲတော့မသိဘူ
း။ဒီလိုထွက်ခွာနေတာတွေကြောင့်လက်ရှိမှာကျန်ရှိနေတဲ့မွတ်စလင်လူဦးရေစည်းရင်းကိုလည်းပြန်လည်ကောက်ယူမှုတွေလုပ်နေတာတွေရှိပေမဲ့လည်းလုံခြုံရေးအခက်အခဲတွေကြောင့်ကောက်ယူမှုမှာကြန့်ကြာနေရတာတွေလည်းရှိပါတယ်။တစ်ချိန်တည်းမှာပဲရခိုင်ဒေသအတွင်းမှာ ARSA လို့ခေါ်တဲ့အကြမ်းဖက်အဖွဲ့ဝင်တွေဘက်ကထပ်ပြီးအကြမ်းဖက်နိုင်တယ်ဆိုတဲ့သတင်းတွေပြန့်နှံ့ထွက်ပေါ်နေပါတယ်။ဒီအတွက်ဒေသခံပြည်သူတွေမှာဒီသတင်းနဲ့ပတ်သက်လို့ပိုပြီးစိုးရိမ်မကင်းဖြစ်လာရတာတွေရှိနေပါတယ်။သတင်းတွေထွက်ပေါ်နေတဲ့အပေါ်မှာတော့ဥတင်မောင်ဆွေကတိုက်ခိုက်မှုသတင်းတွေထွက်ပေါ်နေတာတွေမှန်မမှန်ဆိုတာထက်သူတို့ဘက်ကတော့လုံခြုံရေးကိုသာအဓိကထားဆောင်ရွက်လျက်ရှိတယ်လို့ပြောပါတယ်။ရခိုင်ပြည်နယ်နေကြားဆောင်အဖွဲ့ကဒူရဲမှုကြီးပညာဦးကလည်းလုံခြုံရေးဘိုင်းကိုအထူးဂရုပြုထားဆောင်ရွက်နေတယ်လို့ပြောပါတယ
်။မားလီပြည်စီမှန်နေပြည်စီကျွန်တော်တို့ကကျွန်တော်တာဝန်ရှိသူအစင်းစင်းနဲ့စီစစ်သုံးသပ်ပြီးတော့ဒါအပြည့်ဖြတ်နော်အဲ့ဒါလေလုံခြုံရေးကတော့အမှကျွန်တော်တို့အကုန်လုံးကိုအလက်လက်လုပ်တာတိုးမြင့်ထားတာပ
ါ။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့ဩဂုတ်လ25ရက်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားပြီးနောက်ပိုင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးရောက်ရှိလာတဲ့ဒုက္ခသည်အရေအတွက်ဟာ9သိန်းကျော်သွားပြီလို့ကုလသမဂ္ဂကတော့ထုတ်ပြန်ထားပါတယ်။ဒါပေမဲ့ဒီအရေအတွက်ကိုမြန်မာဘက်ကဟုတ်မဟုတ်အတည်မပြုသေးပါဘူး။ဒီဒုက္ခသည်တွေကိုစီးကျစ်ပြီးနိုင်ငံသားဟုတ်သည်ဖြစ်စီမဟုတ်သည်ဖြစ်စီမြန်မာဘက်ကကြေးရွာသားတွေဖြစ်တဲ့ဆိုရင်တော့လက်ခံပါမယ်လို့မြန်မာအာဏာပိုင်တွေဘက်ကတော့ပြောဆိုထားပါတယ်ရှင်။